အင်းစိန်ထောင်ထဲမှာမကြာခဏဆိုသလိုဖြစ်ပေါ်နေတဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေဟာအကျဉ်းသားဥပဒေအတိုင်းထောင်ခနာပိုင်းတွေဘက်ကမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကနေအချက်အလက်တွေစုဆောင်ပြီးတော့အထူးတရားရုံးတွေစီကိုဒီရပိုင်းထဲမှာပေးပို့လိုက်ပါတယ်။
ဒါပေမဲ့တရားရုံးတွေဘက်ကတော့ဒီကိစ္စကိုတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်။အင်းစိန်ဆောင်တွေကဆန္ဒပြလို့ရှားမှုတွေမှာပူးပေါင်းပါဝင်တဲ့ကျင်းသားတွေကိုဆိုင်နဲ့ပြစ်ပေးတာစေကူတော်ကမပေးတာအထွေထွေရာသွေ့ကျင်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှင်းနေတဲ့ကြောကတောက်ပြပြီးတရားရုံးတွေကိုတင် ကိုပေးဖို့တိုင်တန်းလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းကစစ်ကုံရုံ6ရုံနဲ့ကုကုကျွန်းမြို့တွေကလွယ်ပြီးကျန်တဲ့ရပ်ဖက်ထူပြားရုံ38ရုံကိုရှင်းနေတွေကချက်လက်တွေပေးဖို့တင်ပြခဲ့ကြတာပါ။အေးစိန်ဆောင်တွေကဒီကိစ္စတွေက1994ခုနှစ်အချင်းတော်အဲဥပဒေနဲ့မကိုက်ညီဘူးလို့အေးစိန်ဆောင်ထူပြားရုံတွေမှာအမှုလိုက်နေတဲ့ရှင်းနေသူကဗီဒီယိုတွေကိုပြောပါတယ်။အချင်းတော်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါရင်ကျူးလွန်နေတာမဟုတ်ပဲရွေချက်ရှိရှိလုပ်နေတာဖြစ်တယ်လို့သူကပြောပါတယ
်။အဲ့လိုတိုင်းနဲ့ကားတဲ့သူတွေကကျွန်တော်ဖြစ်စီစီအထုပ်ကြီးကဖြစ်ပြပြဖူတရားရုံးနေလာတဲ့အားမှာဒါကျွန်တော်ကြီးနေပြီးပါလာခဲ့တာကျွန်တော်ပြည့်ခဲ့ရဒီနေ့ကမြန်မာဘူကလေတော်တော်ပြင်းပြထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ကြီးသင်းသင်းသာသူတွေရှိနေတယ်ကလို့ဖြစ်သွားသူကြီးကိုကျွန်တော်တရားပြီးကြားတယ်မှတ်တမ်းကြီးတင်ဆိုင်ပါတော့တရားဝင်ကျွန်တော်မှတ်တမ်းတင်ထားတာရှိပါတယ်ဒီလိုကိုဖောက်ရဖို့အတွက်ရည်ရွယ်ပြီးတော့သူ့ဆွဲပြီးတော့ရည်ရွယ်ချက်ရှိရှိ
ဆောင်ရတဲ့ဘောဖြစ်တယ်ဒီလိုကျွန်တော်တို့ပုံသက်ပြရပါမယ်။ရန်ကုန်တိုင်းကမြို့နယ်အသီးသီးကိုကိုစားပြုတဲ့ဒီထူတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေက100လောက်ရှိပေမဲ့အခုလိုထောင်ဟာနာပိုင်းတွေကိုတိုင်တန်းတာကိုတော့ရှင်းနေတဲ့စုကပဲဆောင်ရခဲ့ကြတာပေါ့။အေးစိန်ထောင်တာဝန်ခံတွေထောင်ပိုင်းတွေကိုဂျွန်လနောက်ပိုင်းမှာအပြောင်းလဲလုပ်ပြီးတဲ့နောက်ဒီကိစ္စတွေကပိုပြီးဆိုးရလာတယ်လို့သူကပြောပါတယ်။ဇူလိုင်လ23ရက်နေ့ကသွေးသစ္စာတခြင်းစာတင်တည်ဆိုခဲ့တဲ့ကျင်းသားတွေကိုအေးစိန်ထောင်ဟာနာပိုင်းတွေကဆိုင်နဲ့တိုက်ပစ်ခဲ့သလိုဒီဇင်ဘာလ10ရက်အတန်တိတ်သပိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ယောက်ကိုလည်းဆိုင်နဲ့ခဲ့ပါတယ်။တချို့ဆိုရင်ပြင်းပြင်းထန်ထန်တရားရပြီးစီးကုသခွင့်မရတာထောင်ဝင်စာကန့်သက်ခံရတာဖြစ်ခဲ့ပါတယ်။ထောင
်တွေတိုင်းမှာဒီလိုဟိုဖြစ်နေပါတော့ဆက်ဒီအခြေရဒီမရဒီဒီမိစ္ဆာနေသားဟိုလူတွေတော်တော်ခံစားနေရတယ်။ဒါလုံးဝမဖြစ်တဲ့ခေတ်ကလည်းမမှန်ဘူးနဲ့
။ပြည်စိတော်တွေတရားရှင်ဆိုင်နေရတဲ့ကျဉ်းသားတူရဲ့မိသားစုဝင်တူကြောက်ပြသွားတာပါ။ထောင်ရခွင့်ရေချိုးပေါက်ခံရမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုရှင်းနေတချို့က2021ခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံးတချို့ကပဲမှတ်တမ်းအဖြစ်ယူထားပြီးဆုံးဖြတ်ချက်စုံတရာချမှတ်တာတော့မရှိခဲ့ပါဘူး2021ခုနှစ်ဖေဖော်ဝါရီတရက်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြောင့်တည်ဆုံးခဲ့သူရေတွက်ဟာ1393ဦးရှိတယ်လို့နိုင်ငံရေးကျန်းမာရေးကူညီဆောင်ရွက်ရေးအသင်း ABB ကစာရင်းပြုစုထားပါတယ်2022ခုနှစ်ဇန်နဝါရီလတရနေ့တည်7344ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်မှာအယောက်900,000ချမှတ်ခံခဲ့ရတယ်လို့လည်း ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ ABB ရဲ့ချက်လက်တွေဟာချက်ကားထားတဲ့ချက်လက်တွေဆိုပြီးပယ်ချလို့ရှိပါတယ်ခင်ဗျာ။